စကိုင်းတိုင်းကတာမြို့နယ်အတွင်းကြေးရွာတွေနဲ့မြန်မာစစ်တပ်ရဲ့နယ်မြေရှင်းလင်းမှုတွေအတွင်းနေအိမ်တွေမိလောင်ကျွမ်းခဲ့ရတယ်လို့ရဲသားတွေသိဆုံးတာဖမ်းဆီးခေါ်ဆောင်ခံရတာတွေရှိခဲ့တယ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်တွေကပြောပါတယ်။ကတာမြို့နယ်အတွင်းတိုက်ပွဲသတင်းပေးပို့ချက်ကိုကိုအောင်ပြောပြပေးပါအောင်ခင်ဗျာ
။စကိုင်းတိုင်းကတာမြို့အစွန်ရှမ်းပြည်နယ်အဆက်ရွှေလီမြစ်ဘေးမှာရှိတဲ့အင်းရွာလိုက်ကကြေးရွာ6ရွာဟာဖေဖော်ဝါရီ17ရက်ကစလို့3ရက်ဇက်တိုက်မိရှုခံခဲ့ရပြီးနေအိမ်1000နီးပါးမိလောင်ကျွမ်းခဲ့ပါတယ်။အင်းရွာတိုက်နယ်ကမင်းငူဖျားတောင်အင်ကြီးလေဘူးတက်တူလေတို့ဖြစ်ပြီးတော့အင်ဂျီ400ဝန်းကျင်ရှိတဲ့အင်ကြီးကျေးရွာနဲ့လေဘူးကျေးရွာတို့ဟာရွာလုံးကျွတ်နီးပါးမီးလောင်ကျွမ်းခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်အင်ကြီးကျေးရွာကကျေးရွာသား2ဦးလဲအသက်ခံခဲ့ရတယ်လို့10ဦးလဲဖမ်းဆီးခေါ်ဆောင်ခံရပြီးတော့အဆက်အသွယ်ပြတ်တောက်နေတယ်လို့ကာကွယ်ရေးအဖွဲ့တွေကပြောပါတယ်လက်ရှိအချိန်မှာကျေးရွာထဲမှာမြေမြုံမိုင်းတွေထောင်ထားတဲ့အတွက်အရက်သားတွေနေရမပြန်နိုင်သေးဘူးလို့လဲဒေသခံကာကွယ်ရေးအဖွဲ့ဝင်တဦးကပြောပါတယ
်အရက်သားပြည်သူမျိုးက2ယောက်ရှိတယ်တစ်ယောက်နဲ့တူပါတယ်တင်းတင်းကျောင်းနေတယ်တယောက်ကတက်40ကျော်ပြီခင်ဗျတယောက်ကတော့23နှစ်အရက်သား6ယောက်ကပါလာရဲ့သွားသွားအင်ဂျီရောကျွန်တော်ရောကျွန်တော်မသိအင်ဂျီရောကရတားချောက်ကတင်လာတင်လာအခုတင်ပြီးဆက်ဆုံးမရဘူးဒီဘာသာတွေကတော့ဒီတိုင်းဘယ်လိုမဝင်တော့မဝင်တာတွေဟိုပစ္စည်းကျန်တဲ့ပစ္စည်းတွေဘာလဲနိုင်ငံမှာမျိုးနဲ့ဟိုချင်းရတင်ရတော့တို့တွေပဲရှိရတယ်ဘယ်လိုလဲမဝင်ရတာတွေကြီးရတယ်ဟိုကအကြောင်းအရာကြောင့်ပြန်ပြီးတော့ချင်းကြီးလဲပြီးထိုးလာနိုင်တယ်လေဟောပြီးတော့ဒီချင်းနှိုင်းမိုင်းတွေကလည်းမိုင်းအန်တွေကလည်းကြောက်ကြပြီးတော့အဲ့တော့တလောင်ပြီးတယ်ပြီးတော့ဆိုင်ရက်နဲ့တင်ပြီးလို့ဆိုင်ရက်နဲ့လူအထိတိုင်းကအနေနဲ့ရကြအောင်
နေအိမ်တွေကိုဝင်ရောက်မိရှုတဲ့တက်ဟာရှမ်းပြည်နယ်မဘေးမြို့ငါးအိုးကျေးရွာရှိခလာရ121ဖြစ်ပြီးအဲ့ဒီတက်ဟာမဘေးမြို့ရဲကကျေးရွာတွေအပါအဝင်ရွှေလီမြစ်တစ်ဖက်ကမ်းသာခြားတဲ့စကိုင်းတိုင်းကသာထီးကျိုင်မြို့နယ်တွေကကျေးရွာတွေကိုပါလှည့်လည်ပြီးတော့နေမြေရှင်းလင်းနေတာလို့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်အခုလိုနေအိမ်တွေမိရှုမဲလို့ထင်မှားတဲ့အတွက်ဘာမှယူဆောင်မလာပဲကိုလို့ရုံပြေးခဲ့ရတာလို့ဒေသခံတဦးကအခုလိုပြောပါတယ်
ကြော်လုံးကြီးပါပဲကြံလာမှတိတ်နေအိမ်မယ်ကျွန်တော်တို့ရွာကျတော့အစိတ်သုံးရက်လောက်တော့ကြံတယ်ကျွန်တော်တို့ရွာလေးကဟုတ်တယ်ရွာတွေအကုန်လုံးတော့ရွာလုံးကျွန်းပါသလိုပါတလောက်ပါပဲကြံလာမှ၄၅ချောင်းအဲ့လိုပဲကြံတာတရောအကုန်လုံးကတော့ခက်ခက်ခဲခဲပါရွာထဲကအရင်နှစ်တည်းကလည်းရွာထဲကမရောက်ဘူးလေသူတို့စစ်ကြောင်းဆိုတာဒီကနေ့ဆိုသုံးခါရှိစစ်ကြောင်းကအဲ့မဲ့တစ်ခါမှမရောက်ဘူးဆိုတော့အခုကလည်းရွာထဲကလူတွေကလည်းမရောက်ဘူးမရောက်ခန့်ထင်ပြီးတော့ဘာမှမသိရဘူးအကုန်လုံးဒီတိုင်းပဲလူလို့ပဲရှောင်ကြရများတာဆိုတော့အကုန်လုံးကတော့ခက်ခဲပါဘာမှမကြံပါဘူးအိမ်ကြီးကလည်းအကုန်လုံးစပယ်ကြီးတွေကစပားတွေကအစားအကုန်ရှို့သွားတာဆိုတော့ခက်ခဲရတော့အဲ့ဒါတော့တော်လေးကိုခက်ခဲတယ်အကုန်လုံးကြီးကပဲရှိရဲဒီတိုင်းနိုင်တယ်လို့တကယ်တည်းဆိုင်တိုင်းနေအဲ့လိုလေးနေတယ်ပဲဖြည့်ရှင်းနေရတာမြားစကားပြီးတော့အဲ့လိုပဲဖြည့်ရှင်းရပါရွာလည်းဒီတိုင်းပြပုံပဲရှင်းလင်းတဲ့လူလည်းမရှိဘူးပေါ်ကြီးလည်းတခုမှမရှိဘူ
းလက်ရှိအချိန်မှာစစ်ကောင်စီကတခြားကျေးရွာတွေဘက်ကိုလှည့်ပတ်သွားပြီးနေမြေရှင်းလင်းတာတွေလုပ်နေတယ်လို့စစ်ကြောင်းတွေဆက်ထိုးလာရင်စစ်ရေးတင်းမာပြီးတော့တိုက်ပွဲတွေဖြစ်လာနိုင်တယ်လို့ဒေသခံတွေကယူဆနေပါတယ်ခင်ဗျာ